This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်။ဒီကနေ့2024ခုနှစ်နိုဝင်ဘာလ3ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်။ခုပထမဆုံးရေဒီယိုအန်ယူဂျီစီရေသတင်းကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင်
။ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာ။ကိုကျန်စားပြီး2024ခုနှစ်နိုဝင်ဘာလ3ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့နောင်ချုံမြို့နယ်ကိုစစ်ကောင်စီက Jet Fighter နဲ့ပုံကျဲတိုက်ခတ်တဲ့အတွက်3ဦးသေဆုံးက6ဦးဒဏ်ရာရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်။တောင်အပြည်တမဟာနှင့်စစ်ဒေသနောင်ချုံမြို့နယ်စမ်းဆဲကြီးရွာကိုစစ်ကောင်စီတပ်က Jet Fighter နဲ့ပုံ6လုံးကျဲချတိုက်ခိုက်တာကြောင့်ဒေသခံပြည်သူ3ဦးသေဆုံးက6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။နိုဝင်ဘာလ1ရက်နေ့မနက်4နာရီ13မိနစ်4နာရီ16မိနစ်နဲ့4နာရီ24မိနစ်တို့မှာစစ်ကောင်စီတပ်ကနောင်ချုံမြို့နယ်စမ်းဆဲကျေးရွာနဲ့တရားစစ်ရုံတို့ကို Jet Fighter နဲ့ပုံ6လုံးလာရောက်ကျဲချတိုက်ခတ်ခဲ့တာလို့သိရပါတယ်။အခုလိုစစ်ကောင်စီဘက်ကအရဲသားပြည်သူတွေကိုဦးတည်ပြီးပုံကျဲချတိုက်ခတ်တာကြောင့်ကလေးမွေးဖွားပြီး3ရက်သားရှိသေးတဲ့မိနေတဲ့ကလေးမိငယ်တူအသက်80ရွယ်ဖိုးတူနဲ့အသက်50ဝန်းကျင်အမျိုးသားတူတေဆုံးခဲ့ရတယ်လို့အသိပေးထားပါတယ်။ဒါပြင်ယဟန်နှစ်ပါးနဲ့ဒေသခံပြည်သူ၄ဦးဒဏ်ရာသွားတယ်လို့တရားစက်ရုံနဲ့အိမ်တွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ29ရက်နေ့ကလည်းစစ်ကောင်စီဘက်ကဘုံကျဲတိုက်ခတ်မှုကြောင့်နောင်ချုံမြို့နယ်တပြေရက်ကွက်ကအသက်60ရွယ်အမျိုးသားတူတေဆုံးခဲ့ရပြီးအသက်50ဝန်းကျင်အမျိုးသမီးတူဒဏ်ရာကနေ၃လုံးထိခိုက်ပျက်စီးခဲ့ရတယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာ။အခုတကမောင်တော်စစ်ဘေးရှောင်ဘုံကြီးချောင်းကိုစစ်ကောင်စီက၄ချောင်းတိုက်ခိုက်မှုစစ်ရှောင်၄ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းကစစ်ဘေးရှောင်နဲ့ခလုံးရောင်ဘုံကြီးချောင်းကိုစစ်ကောင်စီက၄ချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်စစ်ရှောင်၄ဦးသေဆုံးက၂ဦးဒဏ်ရာသွားတယ်လို့ဒေသတွင်းသတင်းတွေအရသိရပါတယ်။မောင်တော်မြို့နယ်ပြားသားကြီးရွာဘုံကြီးချောင်းကိုမနေ့ကနိုဝင်ဘာလ2ရက်ည9နာရီ13မိနစ်နဲ့9နာရီခွဲတို့မှာစစ်ကောင်စီက Jet Fighter နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းဌာနတခုဖြစ်တဲ့အရခမင်းသမီးမီဒီယာကအသိပေးထားပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေလာရောက်ခိုးလုံရနေရကိုရည်ရွယ်ချက်ရှိရှိနဲ့တဲ့တဲ့ကြီးကိုပြစ်ချသွားတာလို့မောင်နှောင်းမျိုးကန်တွေကပြောပါတယ်။စစ်ကောင်စီရဲ့လေးချောင်းတိုက်ခတ်မှုကြောင့်သေဆုံးသူတွေဟာမောင်နှောင်းမျိုးအမှတ်1က3ဦးနဲ့အမှတ်3ရက်ကွက်က2ဦးဖြစ်ပြီးအသက်50ကျော်အရွယ်ဦးရွှေကျော်အသက်64နှစ်အရွယ်ဦးမောင်တန်းနဲ့ဒေါ်မစောကြီးအသက်18နှစ်အရွယ်မောင်ထွန်းထွန်းဝင်းတို့ဖြစ်ကြပြီးစစ်ဘေးလာရှောင်တဲ့သူတွေလို့သိရပါတယ်။ဒါပြင်မောင်နှောင်းမျိုးမြို့မှကြောင်းတိုက်ကအသက်82နှစ်အရွယ်အရှင်တေဇောဘာသာနဲ့မောင်နှောင်းမျိုးအမှတ်1ရက်ကွက်ကအသက်48နှစ်အရွယ်ဦးထွန်းထွန်းနိုင်တို့ဒဏ်ရာခဲ့တာကြောင့်ဆေးကုသပေးနေတယ်လို့လည်းသိရပါဗျ။ရခိုင်တပ်တော်အနေနဲ့မောင်နှောင်းမျိုးသိန်းတိုက်ပွဲကိုဩဝလဇံပိုင်းကလေးကစတင်နေတာဖြစ်ပြီးစစ်စခန်းပေါင်းများစွာသိမ်းပိုက်ထားနိုင်ပြီဖြစ်ပေမဲ့စစ်ကောင်စီဘက်ကမြို့မကြရေးအတွက်နေကြားဆောင်ရဲဌာနချုပ်နာခခငါးကနေအပြင်းထန်ခုခံနေစေလို့ဒေသတွင်းသတင်းရင်းမြစ်တွေကဆိုပါလေ။စစ်ကောင်စီဟာမြို့မကြကြီးလေချောင်းကတဆင့်လူဝင်အားလက်နက်အင်အားနဲ့ရိတ်ခါတွေပို့ဆောင်နေပြီးမြို့ပေါ်ရက်ွက်တွေကိုလေချောင်းကနေတိုက်ခိုက်တာတွေလုပ်ဆောင်နေရ။အော်တိုဘာလ21ရက်ကလည်းမောင်နှောင်းမြို့နယ်ဖဝက်ချောင်းကြီးရွာကိုပေါင်900ပုံကျဲချခဲ့တဲ့အတွက်အရက်သား9ဦးသေဆုံးပြီး14ဦးဒဏ်ရာခဲ့တယ်လို့စစ်ရေးသတင်းမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးပေါင်မြို့နယ်တွင်စစ်ကြောင်းထိုးလာတဲ့စစ်အုပ်စုကရဟန်းတစ်ပါးနဲ့အရက်သား2ဦးကိုတပ်ဖြတ်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။မကွေးတိုင်းပေါင်းမြို့နယ်တွင်ကိုစစ်ကြောင်းထိုးလာတဲ့အင်အား90ခန့်ပါစစ်အုပ်စုက လူသားတိုင်းဖြစ်ဖန်ဆီးခေါ်ဆောင်လာသူတွေကယဟန်တပါးနဲ့အယသပြည်သူနှစ်ဦးကိုတက်ဖြတ်သွားတယ်လို့ပေါပကဖကနိုဝင်ဘာလ3ရက်မှာအတည်ပြုထုတ်ပြန်ပါတယ်။ပေါင်မျိုးနဲ့ဒီတော့ကွင်းရွာကပြည်သူစစ်နယ်စစ်သားတွေပါတဲ့အင်အား90ခန့်ပါစစ်ကြောင်းဟာအော်တိုဘာလ31ရက်မနက်7:00နာရီချိန်မှာသူတို့ဖန်ဆီးခေါ်ဆောင်လာတဲ့ယဟန်တပါးနဲ့စစ်ရှောင်ပြည်သူတွေကိုရှေ့တန်းတင်ကဒီတော့ကွင်းရွာတောင်ဘက်ကိုထွက်လာပြီးယဟန်တပါးနဲ့အယသတွေဖြစ်တဲ့ဒေါ်သီတာထွေးနဲ့ကုန်ငတ်ချမ်းတို့ကိုရရဆက်ဆက်တက်ဖြတ်သွားခဲ့တာလို့ဆိုပါတယ်။အသက်ခံရသူတွေရဲ့အလောင်းတွေကိုပေါင်းမြုံနယ်ပြည်သူကာကွယ်ရေးဖွဲ့တွေနေမြေရှင်လင်းလုပ်တဲ့အချိန်မှာတွေ့ရှိခဲ့တာလို့သိရပါဗျ။ဖမ်းဆီးခံထားတဲ့ရဲသားတွေဟာလည်းဒီတော့ကွင်းပြူရွာအတွင်းမှာလက်ပြန်ကြိုးတုပ်ခံထားတဲ့အနေအထားနဲ့တနေကုန်နှင်းပန်းနှိပ်စက်ခံနေရတယ်လို့လည်းပေါ့ပခဘကအသိပေးထားပါဗျ။အရသာပြည်သူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်သွားတဲ့စေအုပ်စုအထိုင်ချရာဒီတော့ကွင်းရွာဖုန်ကြီးချောင်းကိုပေါင်းမြုံနယ်ပြည်သူကာကွယ်ရေးဖွဲ့ပေါ့ပခဘနဲ့ပခုတ်ကူခရိုင်တရင်ငါကရဲဘော်စလေးဦးကနိုဝင်ဘာလ1ရက်နေ့ည7:00နာရီဝန်းကျင်မှာဒရုန်းနဲ့လက်လုံ60မမဘုံ6လုံးကျဲချတိုက်ခတ်ခဲ့ပြီးရန်သူဘက်ကထိခိုက်မှုအခြေအနေကိုစုံစမ်းနေတယ်လို့ထုတ်ပြန်ထားပါတယ်။ဒါပြင်နိုဝင်ဘာလ2ရက်နေ့ည8:00နာရီကမှလည်းတစ်ချိုကုန်းပြူရွာမှာကင်းဆောင်နေတဲ့ပြူစိုးဒီတွေနဲ့ပေါင်းမြုံနယ်ပြည်သူကာကွယ်ရေးဖွဲ့တို့ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးရန်သူဘက်ကထိခိုက်မှုအခြေအနေကိုစစ်ဆင်နေစေလို့လည်းဖော်ပြထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတရုတ်မြန်မာနယ်စပ်ဖီမော်မြို့ကို KIA ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်တဲ့တဲ့တင်ကိုလည်းတင်ဆက်ပေးပါမယ်။မြန်မာတရုတ်နယ်စပ်မြို့တစ်ခုဖြစ်တဲ့ဖီမော်မြို့ကို KIA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခတ်သိမ်းပိုက်နိုင်ခဲ့ပြီလို့ဒေသသတင်းရင်းမြစ်တွေကပြောပါရယ်။ကချင်ပြည်နယ်ထဲကစစ်ကောင်စီလက်အောက်ခံသကုံတိန်ရင်ထိန်းချုပ်ရာကချင်ထူးဒေသတစ်ထဲကနယ်စပ်မြို့ကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ PDF ပူးပေါင်းတပ်တွေနိုဝင်ဘာလ2ရက်နေ့ညနေပိုင်းမှာတိုက်ခတ်သိမ်းပိုက်နိုင်ခဲ့တာလို့ဆိုပါရယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဖီမော်မြို့ကိုသွားတဲ့လမ်းမှာရှိတဲ့နေကြားဆောင်တပ်1331တိုင်ရင်ထဏာချုပ်ကိုသိမ်းပိုက်ပြီးတဲ့နောက်မနေ့ကနိုဝင်ဘာလ2ရက်ညနေ6နာရီဝန်းကျင်မှာနေဆက်မြို့ငယ်တစ်ခုဖြစ်တဲ့ဖီမော်မြို့ကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။ဖီမော်မြို့ကို KIA နဲ့ PDF ပူးပေါင်းတပ်တွေတိုက်ခိုက်သိမ်းပိုက်နိုင်ဖို့လမ်းလျှောက်မှာရှိတဲ့စစ်စခန်းတွေကိုတိုက်ခိုက်ခဲ့ရပြီးတရုတ်မြန်မာနယ်စပ်ခေါရမိုင်တပ်စခန်း BP7 ကိုနေ့လယ်တနားမှာသိမ်းပိုက်နိုင်ခဲ့ကခလာယာ298တပ်ကဒုတိယတိုက်ရင်မှုဗိုလ်မှူးရှင်းသန့်အောင်ကိုအရှင်ဖမ်းမိခဲ့တယ်လို့ခလာယာ298ကဗိုလ်ကြီးကိုကိုအောင်ဦးစီးတဲ့လာဂွေဂျေရွာစာတင်ကျောင်းကစစ်စခန်းကုန်းကိုလည်းသိမ်းပိုင်နိုင်ခဲ့တယ်လို့သိရပါဗျ။ KIA နဲ့ PDF ပူးပေါင်းတပ်တွေအနေနဲ့စတေမာလာကုန်းပိုင်းကစပြီးစစ်ကောင်စီလက်အောက်ခံသကုံတရင်ဦးဆောင်တဲ့ကချင်ထူးဒေသတင်နယ်မြေကိုထိုးစစ်ဆင်ခဲ့ရာဂျီဝေဆော်လောပန်ဝါစတဲ့မြို့တွေကိုသိမ်းပိုင်နိုင်ခဲ့တဲ့ပြင်စစ်ကောင်စီဗျူဟာစခန်းတပ်စခန်းနေကြားဆောင် BGF တရင်ထဏာချုပ်3ခုနဲ့စစ်စခန်းများစွာကိုတလအတွင်းသိမ်းပိုင်နိုင်ခဲ့တယ်လို့တရုတ်မြန်မာနယ်စပ်ဖီမော်မြို့ကလည်းနိုဝင်ဘာလ2ရက်နေ့မှာထပ်မံသိမ်းပိုင်နိုင်ခဲ့တာကြောင့်ကချင်ထူးဒေသတင်နေမြေတဲကကံပိုက်တီမျိုးကိုသာသိမ့်ပိုက်ဖို့ကြံတော့တယ်လို့သိရပါတယ်ခင်ဗျာအခုတခါရီရာရှိမှာတိုက်ပွဲဖြစ်တာမရှိဘဲနဲ့စစ်တပ်ကဒရုန်းနဲ့ပုံကျဲချတာကြောင့်အမျိုးသမီးတူသေဆုံးပြီးနှစ်ဦးပြင်းထန်ထဏ်ရရတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးခြင်းပါတယ်ပဲခူးတိုင်းရီရာရှိမျိုးနယ်အတွင်းမှာတိုက်ပွဲဖြစ်တာမရှိဘဲအကြမ်းဖက်စစ်တပ်ကဒရုန်းနဲ့ပုံကျဲတိုက်ခိုက်တာကြောင့်အမျိုးသမီးတူသေဆုံးပြီးနှစ်ဦးပြင်းထန်ထဏ်ရသွားတယ်လို့ကိကူစစ်ကြောင်းကပြောပါတယ်အကြမ်းဖက်စစ်တပ်ဟာတိုက်ပွဲဖြစ်တာမရှိဘဲစစ်တောင်းမြစ်အရှိချမ်းရီရာရှိမြို့နယ်ဂျွန်းကုန်းကြီးရွာကိုနိုဝင်ဘာလ1ရက်နေ့မနက်10နာရီခန့်အချိန်မှာဒရုန်းနဲ့ပုံကျဲတိုက်ခိုက်တာကြောင့်အရသာပြည်သူတွေထိခိုက်ခဲ့ရတာလို့ဆိုပါတယ်။အကြမ်းဖက်စစ်တပ်ဟာစစ်တောင်းမြစ်အရှိချမ်းကကြီးရွာတွေကိုပိတ်မထားပြီးနေ့စဉ်ဒရုန်းနဲ့ပုံကျဲတိုက်ခိုက်နေတာကြောင့်ဒေသနေပြည်သူများအနေနဲ့အိမ်တိုင်းဘုံကုန်ချင်းတွေတူးထားကအချိန်တိုင်းသတိရှိစွာနေထိုင်ကြဖို့ကီးကူစစ်ကြောင်းကမြစ်တာရက်ခံထားပါတယ်။လက်ရှိချိန်မှာအကြမ်းဖက်စစ်တပ်ဟာစစ်တောင်းမြစ်အရှိချမ်းကိုစင်အားတိုးချဲ့ထားတဲ့အတွက်တိုက်ပွဲတွေအချိန်မရွေးဖြစ်လာနိုင်တာကြောင့်ဒေသခံပြည်သူတွေအနေနဲ့သတိနဲ့နေထိုင်သွားလာကြဖို့စစ်တောမြင့်ဝမ်းရီဒါရှိပူပေါင်းစစ်စင်အဖွဲ့ကလည်းသတိပေးနှိုးဆော်ထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီသောတာရှင်များရှင်ခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျွန်မຫນွေဦးမွန်ကတင်ပြပေးသွားပါမယ်ရှင်။မင်္ဂလာညချမ်းပါ2024ခုနှစ်နိုဝင်ဘာလ3ရက်နေ့ဗီဒီယိုအန်ယူဂျီပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်။ဆုံးမထိုင်းချုပ်နယ်မြေဒေသတွေမှာတရံစာတာများလေးလွင့်ဆုံးရှုံးမှုအ ਨੇ ဆုံးဖြစ်အောင်ပဝင်းကျင်ထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်တနိုင်ဆုံးစူးစမ်းကြဖို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုဦးစွာတင်ပြပေးပါမယ်။စုံမထိချုပ်နယ်မြေဒေသတွေမှာတရားစတာများလင်းလွင့်ဆုံးရှုံးမှုအ ਨੇ ဆုံးဖြစ်အောင်ပဝင်းကျင်ထိခိုက်မှုအ ਨੇ ဆုံးဖြစ်အောင်တနိုင်ဆုံးကြိုးစားကြဖို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောကြားပါတယ်။နိုဝင်ဘာ1ရက်နေ့မှာကျင်းပတဲ့ပြည်ထောင်စုအဆင့်တရားစတာစီမံအုပ်ချုပ်မှုဖွဲ့ရဲ့ကိုမြင့်ဆောင်2024အစည်းအဝေးမှာ ဒီတော်စုအဆင့်တရားစာတစီမံအုပ်ချုပ်မှုဖွဲ့ဥက္ကဋ္ဌဒီတော်စုဝန်ကြီးချုပ်မဝင်းခိုင်တန်းကပြောပါတယ်တရားစာတစီမံခန့်ခွဲခြင်းသည်အင်မတန်အရေးကြီးသည့်လုပ်ငန်းဖြစ်သည့်အတွက်တတိကြီးစွာဖြင့်ဆောင်ရွက်ကြရန်လည်းအထူးလိုအပ်ကြောင်းဆိုရတဲ့အနေနဲ့မိမိတို့ချမှတ်ခြင်းသုံးဆောင်ရွက်နေတဲ့မူဝါဒများရဲ့ထိရောက်မှုအားနည်းချက်တို့ကိုအခါအားလျော်စွာလေ့လာသုံးသပ်ပြီးပြုပြင်ပြောင်းလဲတဲ့နာတွေကိုတတိရှိရှိပြုပြင်ပြောင်းလဲကြရမှာဖြစ်ကြောင်းတော်လင်းရေးဆိုရတဲ့အဖြစ်၄နှစ်နီးပါးကာလကြာတယ်လို့ထင်ရပေမဲ့လည်းချိန်နဲ့မျှတော်လင်းရဲ့အရွေးနဲ့တိုးတက်ပြောင်းလဲမှုတွေကတော့အင်မတန်မြန်ဆန်နေတာဖြစ်ပြီးအရှိမကြုံတွေ့ခဲ့ကြရတဲ့ဖြစ်စဉ်တွေနဲ့စိန်ခေါ်မှုတွေပေါ်သုံးသပ်ပြီးစီမံခန့်ခွဲမှုလွဲမှားမှုတွေရှိခဲ့ပါကမြန်မြန်ဆန်ဆန်ပြင်ဆင်ပြောင်းလဲကြဖို့ဖြစ်ပါကြောင်းဒါမှသာမိမိတို့စုမိုးထိန်ချုပ်နယ်မြေဒေသတွေရဲ့အုပ်ချုပ်ရေးနဲ့လူမှုစီးပွားတိုးတက်မှုမြန်ဆန်ပြီးတရားစတာများလေလွင့်ဆုံးရှုံးမှုအနည်းဆုံးဖြစ်အောင်ပတ်ဝန်းကျင်ထိခိုက်မှုအနည်းဆုံးဖြစ်အောင်တက်နိုင်ဆုံးကြိုးစားကြရမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်စီဝေးတို့ကာကွယ်ဝန်ကြီးဌာနပြည်ထောင်စုနဲ့လူမှုကြီးကြပ်ဝန်ကြီးဌာနစီမံကိန်းဗဏ္ဍာရေးနဲ့ယင်းနှမြုပ်နှံမှုဝန်ကြီးဌာနလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနနဲ့တရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနတို့မှပြည်ထောင်စုဝန်ကြီးဒုတိယပြည်ထောင်စုဝန်ကြီးနဲ့အတွဲ့ဝင်များပြည်ထောင်စုဝန်ကြီးချုပ်ရုံးမှအတွဲ့ဝင်နဲ့ပြည်ထောင်စုအဆင့်တရားစတာစီမံအုပ်ချုပ်မှုဖွဲ့တွင်ရမှုရုံးအဖွဲ့တို့မှတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်မြန်မာနိုင်ငံရေးပြဿနာဖြေရှင်းမှုစေကောင်းဆောင်မရောက်လိုက်တော့နေတဲ့နီလန်းတွေဟာအလုံးမဖြစ်ဘူးလို့ CNF ဒုဥက္ကဋ္ဌပြောကြားတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။လက်ရှိကြုံနေရတဲ့အကျပ်အတည်းတွေနဲ့မြန်မာနိုင်ငံရေးပြဿနာကိုဖြေရှင်းမှုစေကောင်းဆောင်မရောက်လိုက်လို့ဆောင်နေတဲ့နီလန်းတွေဟာအလုံးမဖြစ်ဘူးလို့ချင်းမျိုးသားတအူ CNF ဒုဥက္ကဋ္ဌဒေါက်တာရွှေခါကပြောပါတယ်။ချင်းမျိုးသားတအူ CNF ဒုဥက္ကဋ္ဌနဲ့ဒေါက်တာရွှေခါကနိုဝင်ဘာ၁ရက်နေ့မှာပြည်သူလူထုကိုပြောကြားလိုက်တာဖြစ်ပြီးဒီပန်ကြားချက်ကို Challenge Information Center ကဖော်ပြခဲ့ပါတယ်။စကောင်းဆောင်မြောင်လည်းရဲ့ရွေးကောက်ပွဲကျင်းပရေးတော်လင်းတံများလက်နဲ့စွန်ခိုင်းပြီးနိုင်ငံရေးဆွေးနွေးဖို့စတဲ့ဖိတ်ခေါ်ချက်တွေပေါ်ချင်းမျိုးသားတဦး CNF တို့ကထာဒေါက်တာရွှေခါကရည်ညွှန်းပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြောင်လည်းဟာချက်တဲမျိုးစုံကိုကြော်လာနိုင်ဖို့ရွေးကောက်ပွဲကျင်းပနိုင်ဖို့သကောင်စင်ကယူနိုင်ရင်ကျိုးပန်းနေပေမဲ့တိကျပြည့်စုံတဲ့သကောင်စင်ကယူနိုင်မှာမဟုတ်တဲ့အတွက်မြောင်လည်းကျင်းပမဲ့ရွေးကောက်ပွဲကိုလည်းအတိမတ်ပြုမှာမဟုတ်ဘူးလို့နိုင်ငံချုပ်ကအခုကတည်းကထုတ်ပေါ်ပြောဆိုနေကြပြီလို့ဆိုပါတယ်။ဒါကြောင့်ဒီကနေ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံရေးပြဿနာဟာရွေးကောက်ပွဲကျင်းပခြင်းနဲ့ဖြစ်ရှင်းနိုင်မှာမဟုတ်တဲ့ပြင်ရွေးကောက်ပွဲကြောင့်ပြဿနာတွေပိုမိုကြီးထွားလာစေမှာဖြစ်ပါတယ်လို့ဒေါက်တာရွှေခါကမှတ်ချက်ပြုထားပါတယ်။မြောက်လည်းလက်ရှိကြုံနေရတဲ့ပြဿနာကိုဖြစ်ရှင်းနိုင်မှုတိုက်ခင်အားစုတွေအထူးသဖြင့်လက်နက်ကိုင်အားစုတွေနဲ့တွဲဆုံဆွေးနွေးဖို့ကမ်းလှမ်းတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမူပေါင်းအောက်ကပဲဆွေးနွေးဖို့ကမ်းလှမ်းချက်သာဖြစ်ပါတယ်လို့လည်းဆက်လက်ပြောဆိုထားပါတယ်။အဲဒါကြောင့်ချင်းမျိုးသားတအုပ်ပါဝင် NUG K3C နဲ့အခြားတိုက်ခိုင်အင်အားစုတွေဘက်ကလက်မခံဘူးဆိုတော့ခံမာတဲ့ရည်တည်ချက်ရှိပါတယ်လို့ပြည်သူလူထုကိုသိပေးထားပါတယ် K3C ဆိုတာကရင်မျိုးသားစည်းရုံး KNU ကချင်လွတ်လပ်ရေးအဖွဲ့ KIU ကရင်မျိုးသားတွတ်တဲပါတီ KNPP ချင်းမျိုးသားတအုပ် CNF စတဲ့စစ်ကောင်စီကိုတိုက်ခိုက်နေတဲ့တော်လင်းတပ်ဖွဲ့အင်အားစုကိုဆိုလိုတာဖြစ်ပါတယ်တော်လင်းအင်အားစုများရဲ့ဗဟုရည်တည်ချက်ဟာဆီယနာရှင်စနစ်ကိုမြစ်ပြတ်ချေမှုန်းပြီးစံဖတ်မှုခြုံငိမ့်စေရန်2008ဖွဲ့စည်းပုံကိုပယ်ဖျက်ပြီး Federal Democracy စနစ်ထူထောင်နိုင်ရေးဖွဲ့စည်းပုံခြေကံဥပဒေသစ်ရေးဆွဲရန်စစ်တပ်ကနိုင်ငံရေးမှာလုံးဝပါဝင်ပတ်သက်မှုမရှိပဲပြည်သူ့အုပ်ချုပ်ရေးအောက်မှာလုံလုံလည်လည်ထားရှိရန်တွင်ကူပြောင်းရေးတရားမျှတမှုကိုဖော်ဆောင်ရန်တွဲဆောင်ဆွေးနွေးပွဲကိုနိုင်ငံတကာတတိယအင်အားစုရှေ့မှောက်၌ပြုလုပ်ရန်တို့ဖြစ်တယ်လို့ဒေါက်တာရွှေခါကရှင်းပြထားပါတယ်ဒီမှန်ချက်ပန်းနိုင်ရောက်ရှိဆက်လက်တော်လန်တိုက်ပွဲဝင်ရမှာဖြစ်တာကြောင့်ပြည်သူလူထုအနေနဲ့လူအင်အားတနအင်အားစတဲ့တနိုင်တဲ့ဘက်ကပါဝင်ကြဖို့ဒေါက်တာရွှေခါကနှိုးဆော်ထားပါတယ်။တော်လင်းရာစုများရဲ့ဘုံရည်တည်ချက်ကိုခုနှစ်ဇန်နဝါရီ31ရက်ကထုတ်ပြန်ခဲ့ပြီးအဲ့နဲ့ပတ်သက်လို့တိုးတက်မှုဖော်ဆောင်နိုင်မှုခြေနေတွေကို NUG, KNU, KNPP, CNF တို့ကနိုဝင်ဘာ9ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးပြည်သူလူထုကိုအသိပေးဖို့ရှိတယ်လို့လည်းသိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါခုဆက်လက်ပြီးပြည်ရင်းစစ်ကာလကြာရှည်လာတာနဲ့အမျှလူငယ်တွေရဲ့ပညာရေးပေါ်တက်ရောက်မှုလို့အမည်ပေးထားတဲ့မူမခသတင်းမြင်ကွင်းဆောင်မလေးကိုတော့ပူပူကဖတ်ကြားပေးပါမယ်ရှင
်မြန်မာနေဝီခရိုနီကယ်နိုဝင်ဘာ2ရက်နေ့မြင်ကွင်းပြည်ရင်းစစ်ကာလကြာရှည်လာတာနဲ့အမျှလူငယ်တွေရဲ့ပညာရေးပေါ်တက်ရောက်မှုလက်နက်ကင်ပဋိပက္ခလို့ပညာရှင်ဆန်ဆန်ခေါ်ပေါ်သုံးဆွဲတဲ့190ကျော်ကြာရှည်လာတဲ့ပြည်ရင်းစစ်မီမြန်မာနိုင်ငံမှာဒ တကြောပြန်အချိန်မြင့်တောက်လောင်လာတာ၃နှစ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။၂၀၂၁ခုနှစ်ဧပြီလကမေလဝန်းကျင်ကစတင်ပြီးတိုက်ပွဲတွေပိုနာတီနာမှာစတင်ဖြစ်ပွားလာရက၂၀၂၁ခုနှစ်နှစ်ကုန်ပိုင်းမှာပုံမကျပြန်လာပြီး၂၀၂၃ခုနှစ်ကုန်၂၀၂၄ခုနှစ်မှာတော့နိုင်ငံရဲ့80ရာခိုင်နှုန်းကျော်မှာစစ်ပွဲတွေဖြစ်ပွားနေတာစစ်ပွဲကြောင့်ရှောင်တိန်ကြရတာသူမဟုတ်ပဋိပက္ခရဲ့တရားမှုအကျိုးဆက်တရိုက်ခံစားလာရတဲ့အခြေအနေလို့ဆိုရမှာဖြစ်ပါတယ်။ဒီနေရာမှာတောင်သားရွယ်လူငယ်တွေရဲ့ပညာရေးကိုပြန်လည်သုံးသပ်ကြည့်မယ်ဆိုရင်၂၀၂၁ခုနှစ်ဖေဖော်ဝါရီလ၁ရက်ဆရာနာမသိန်းခင်ကာလကလေးကကိုဗစ် -19 ရောဂါကပ်ပြီးကြောင့်စာတင်ကျောင်းတွေပိတ်ထားရတယ်လို့ခေတ္တဖွင့်လိုက်ရက်ဆိုင်လိုက်လုပ်နေရချိန်မှာဆရာနာသိမ့်မှုပေါ်ပေါက်လာပြီးကျောင်းဆရာဆရာမတွေပါမောခရေကတိကတယုတ်ပြစတဲ့ပညာရေးအတိုင်းဝိုင်းကဝန်ထမ်းအများပြလဲအာနာဖီဆန်ရေးလှုပ်ရှားမှုစီဒီယမ်မှာပါဝင်လာကြပြီးစစ်ကောင်စီအနေနဲ့စာတင်ကျောင်းတွေပြန်ဖွင့်ဖို့အခက်အခဲနဲ့ရင်ဆိုင်ရပါတယ်ပညာရေးဝန်ထမ်းတွေ GCDM လှုပ်ရှားမှုလှုပ်ဆောင်ကြတာတော့မဟုတ်ပါဘူးပညာသင်ယူမဲ့ကျောင်းသားလူငယ်တွေထဲမှာလည်းအထက်တန်းရွယ်နဲ့အစင်းမြင့်ပညာလို့ခေါ်တဲ့တက္ကသိုလ်ကောလိပ်ကျောင်းသားတွေအထက်ကအများပြလဲ CDM လှုပ်တဲ့လှုပ်ရှားမှုမှာ၎င်းတို့ဆုံးဖြတ်ချက်နဲ့ပါဝင်လာကြပြီးကျောင်းဆက်မတက်လို့တော့ဒါမှမဟုတ်မိဘဖြစ်သူကမိမိတို့သားသမီးကိုစစ်ကောင်စီဖွင့်လှစ်တဲ့ကျောင်းကိုမတက်စေဖို့ဆုံးဖြတ်ကြတာမျိုးတွေကျွန်တော်တို့ပတ်ဝန်းကျင်မှာဖြစ်ပေါ်ခဲ့တာများသိရှိပြီးဖြစ်ပါလိမ့်မယ်။ကျောင်းမဖွင့်နိုင်တဲ့အနေအားကျောင်းဖွင့်ပေမဲ့လည်းစစ်ကောင်စီအုပ်ချုပ်မှုအောက်ကပညာရေးစနစ်ကိုတပိတ်မှောက်မယ်ဆိုတဲ့ဆုံးဖြတ်ချက်ခံယူချက်နဲ့မိမိတို့သားသမီးတွေကိုကျောင်းမပို့ဘူးဆိုတဲ့မိဘတွေလည်းရှိခဲ့တာအများသိရှိကြပြီးဖြစ်ပါလိမ့်မယ်။ကနဦးကာလမှာတော့မြို့တွေမှာတောင်ကျောင်းသားကျောင်းပြန်ပြစ်ခတ်မှုပောက်ပွဲမှုတွေနဲ့ကျောင်းသားတွေရဲ့လုံခြုံရေးအရာစိတ်မချရတဲ့အနေအထားကလည်းကျောင်းမတက်စေဖို့ဆုံးဖြတ်ကြတဲ့အကြောင်းချက်တစ်ခုဖြစ်ခဲ့ပါတယ်။နယ်တွေ၊ကျေးလက်တွေမှာတော့စစ်ပွဲတွေဖြစ်ပွားနေတာကြောင့်စာတင်ကျောင်းတွေမဖွင့်နိုင်တဲ့အနေအထားလဲအများပြားကြုံတွေ့နေခဲ့ကြရတာဖြစ်ပါတယ်။စစ်ကောင်စီလက်အောက်ကပညာရေးကိုလက်မခံမှုဆိုကတစ်ဖက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကကမကထလုပ်တဲ့ Federal Democracy အခြေခံစံနှုန်းတွေကိုတင်ကြားပေးမယ်ဖက်ဒရယ်ပညာရေးစနစ်ကိုလည်းအကောင့်ထည့်ဖော်ကြတာတွေ့ရပါလိမ့်မယ်ဖက်ဒရယ်စံနှုန်းတွေအခြေခံနေဆိုတော့အွန်လိုင်းကတဆင့်တင်ကြားတဲ့စာတင်ကြောင်းတွေပေါ်ထွက်လာပြီမယ် NUG အစိုးရအကြောင်းဆိုတာမျိုးမဟုတ်ပဲ NUG အသီးမှတ်ပြုထားတဲ့စာတင်ကြောင်းလိုမျိုးကအများစုဖြစ်ပါတယ်ဒီလိုစာတင်ကြောင်းတွေမှာ CDM လောက်ထားတဲ့ဆရာဆရာမတွေကအွန်လိုင်းကတဆင့်တင်ပြပေးကြတာမျိုးဖြစ်ပါတယ်တစ်ဖက်မှာစစ်ကောင်စီထိန်းချုပ်နေမြေတဲ့နေထိုင်နေကြသူတွေဖို့အဲ့လိုအွန်လိုင်းစာတင်ကျောင်းကိုတက်ရောက်ရမှာလေတတိကြီးစွာထားဆက်သွယ်တင်ယူကြရသလိုလက်နက်ကင်တိုက်ပွဲကျယ်ပြန့်လာတာနဲ့အမျှအင်တာနက်ရရှိမှုကရော့ကျလာနေပြီးတချို့သောနယ်မြေဒေသတွေမှာအင်တာနက်ပြတ်တောက်တာလာနေနှစ်နဲ့ချီရှိနေပြီဖြစ်ပါတယ်အထက်တန်းကျောင်းသားအရွယ်လူငယ်တွေကအနေငယ်နဲ့တက္ကသိုလ်ကောလိပ်ကျောင်းသားအချို့က၎င်းတို့ကိုယ်တိုင်လက်နက်ကင်ပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်မဲ့လမ်းမျိုးရွေးချယ်ခဲ့ကြတာလည်းရှိပါတယ်ဒါပေမဲ့တနိုင်ငံလုံးအတိုင်းဒါနဲ့ကြည့်ရင်တော့ကျောင်းသားတွေတဲကလက်နက်ကင်တပ်ဖွဲ့တွေဝင်ရောက်သွားကြသူအရေအတွက်ကတောင်ကနန်းသိန်းကနန်းထိတော့မရောက်ရှိနိုင်လောက်ပါဘူးလို့ယူဆရပါတယ်။အဲ့ဒီလိုလမ်းကြောင်းကိုရေးသွားသူတွေကတော့တော်လန့်ရေးမပြီးမချင်းစာတင်ကျောင်းတွေစီပြန်မလာနိုင်တော့တဲ့သဘောလို့ယူဆနိုင်ပါတယ်။အခြားတစ်ဖက်မှာတော့စစ်ကောင်စီထိန်းချုပ်တဲ့ပညာရေးဝင်ကြီးဌာနလက်အောက်ကစာတင်ကျောင်းတွေမှာမတက်ရောက်ချင်သူတွေတဲကမိဘကလည်းငွေကြေးတက်နိုင်တဲ့အနေအထားဆိုရင်ပုဂ္ဂလိကကျောင်းတွေကိုရွေးချယ်တက်ရောက်ကြတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီအချိုးစားကအနည်းအကျဉ်းသာဖြစ်ပြီးရာဂိုင်းနှုန်းအများစုကတော့စစ်ကောင်စီဖွင့်တဲ့ကျောင်းတွေစီပြန်လဲအနှံကြတာဒါမှမဟုတ်လွတ်မြောက်နယ်မြေလို့ဆိုတဲ့စစ်ကောင်စီစန့်ကျင်တိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့ထိန်းချုပ်နယ်မြေတွေမှာဖွင့်လှစ်ထားကြတဲ့စာတင်ကျောင်းတွေမှာတင်ယူကြတာမျိုးနဲ့တချို့သောအရေးအတွက်ရာဂိုင်းနှုန်းတစ်ခုကတော့ပြည်ရင်းစစ်ကာလအတွင်းပညာသင်ယူနိုင်ခြင်းမရှိတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ကြုံတွေ့ကြရတာဖြစ်ပါတယ်။ဆီယာနာတိမ်မှုစတင်ဖြစ်ပွားခါစမှာစစ်အာဏာရှင်ကိုတိုက်ဖျက်ရေးအင်အားစုတွေကိုဥဆောင်ပဲ့ကိုင်သူတွေကိုရာဆီယာနာရှင်စနစ်ဖယ်ရှားရေးနဲ့လက်နက်ကိုင်တော်လှန်ရေးကနှစ်ကာလရှည်ကြာလိုက်မယ်လို့မျှော်မှန်းမထားကြပဲကျောင်းနေရွယ်လူငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့ရေရှည်အမြင်ခံမှန်းမှုမူဝါဒချမှတ်မှုတွေပြပြပြင်းပြင်းမရှိခဲ့တာတရားမှာဖြစ်ပါတယ်လက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကအတိတကျမရှိနိုင်တဲ့စာတင်ကျောင်းတွေတောတွေတောင်တွေအကာအကွယ်မှာတင်ကြားရတာဖြစ်တယ်လို့နေရာချထားရတဲ့စာတင်ခန်းတွေစစ်ကောင်စီလေကြောင်းပုံတဲမှုကြောင့်တေဆုံးဒဏ်ရာရပျက်စီးကြရတဲ့စာတင်ခန်းတွေတနေရာပြီးတနေရာစစ်ဘေးရှောင်တင်ကြားရလို့ကလေးငယ်တွေပို့စာတင်ကြားဖို့အခွင့်အရေးမရရှိကြရတဲ့အခြေအနေတွေလည်းကြုံတွေ့ကြရတယ်လို့ အဲ့ဒီလိုအခြေအနေမျိုးမှာမဟုတ်တဲ့ဒေသတွေနေမျိုးတွေကကလေးငယ်တွေဖို့ပညာသင်ကြားရယူနိုင်ခွင့်ပညာသင်ကြားပေးမယ့်ဆရာဆရာမပညာရေးသင်ယူတွေသင်ခန်းစာအကြောင်းအရာတွေကိုဘယ်လိုပြင်ဆင်လှောက်ဆောင်နေကြရသလဲဆိုတာသတင်းမီဒီယာတွေထဲများများဆဆဖော်ပြကြတာပြောဆိုကြတာမတွေ့ရပါဘူးဒီလိုတော်လန်ရေးကာလမှာအလုံးစတိကြရမှာပဲကာလတစ်ခုကိုတော့ကြော်ဖြတ်ကြရမှာပဲဆိုတော့ပြောဆိုမှုစင်ကြေလဲရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့လည်းလက်ရှိပညာရေးပြုထောင်မှုကအနာဂတ်နိုင်ငံတည်ဆောက်မှုပြန်လဲထူထောင်ရေးနဲ့ဓာတ်ရိုက်ဆက်နွယ်နေတယ်ဆိုတော့အချက်ကိုလည်းမေ့မထားသင့်ပါဘူးနေဦးတော်လန်ရေးဟာဘယ်လောက်ကြာမြင့်နိုင်တယ်လဲဆိုတော့ခံမှန်းချက်အပိုင်းမှာလက်တွေ့အခြေအနေဖြစ်နိုင်ခြေစရာတွေကိုအကဲဖြတ်ရမှာအားနည်းချက်တွေရှိခဲ့သလိုကျောင်းနေရွယ်ကလေးလူငယ်တွေရဲ့ပညာရေးနဲ့ပတ်သက်တဲ့ပြင်ဆင်မှုမူဝါဒအပိုင်းမှာအားနည်းချက်တွေရှိခဲ့တဲ့ဆိုတဲ့အချက်ကိုအခုရောက်နေတဲ့အနေအထားကပြန်လည်သုံးသပ်ကြည့်ရင်တွေ့နိုင်ပါတယ်။၃နှစ်ကျော်၄နှစ်ထဲဝင်လာတဲ့အနေအထားအချိန်ကာလမှာကုန်လွန်ခဲ့တဲ့ကာလတွေကိုသင်ခန်းစာယူပြီးရှေ့လာမဲ့ကာလတွေမှာကျောင်းနေရွယ်ကလေးငယ်တွေလူငယ်တွေရဲ့ပညာရေးနဲ့ပတ်သက်တဲ့လမ်းညွှန်မှုမူဝါဒတွေပြန်လည်သုံးသပ်ပြင်ဆင်ဖို့လိုအပ်တာအမှန်ပဲဖြစ်ပါတယ်။တော်လန်ရေးတစ်ခုဆင်နွှဲနေတာဖြစ်တာမို့တချို့ကတော့ဒါကိုခဏတစ်ဖြုတ်လုတ်ကင်နေတာမျိုးလို့မယူဆကြပါဘူး။တစုံလုံးမြုပ်နှံလုတ်ကင်ကြရတယ်လို့ဆိုကြပါတယ်။တချို့ကတော့တော်လန်ရေးဆိုတာထက်လှုပ်ရှားမှုတစ်ခု movement တစ်ခုလုပ်နေတယ်လို့မျိုးသဘောထားတာလည်းရှိပါတယ်။ပညာရေးကိုမြုပ်နှံလုတ်ကင်ရမှာလှုပ်ရှားမှုတစ်ခုတသက်မဟုတ်ပဲတဘဝလုံးအချိန်တဏ္ဍတလျားလုံးလုံးမြုပ်နှံလုတ်ကင်ပြေးကြရတာမျိုးဖြစ်တယ်ဆိုတာကိုအဖွဲ့အစည်းတွေကျောင်းဆရာတွေစာသင်သားတွေကိုယ်တိုင်ကသဘောပေါက်ထားကြဖို့လိုအပ်မယ်လို့သုံးသပ်ထောက်ပြကြတာတွေလည်းရှိနေပါတယ်ရှင်
ဒီကနေ့ညထုတ်လွှင့်မှုရဲ့နောက်ဆုံးအစီအစဉ်မှာတော့တိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ကြရပါမယ်။ဝါဘာသာနဲ့ပတ်စင်တဲ့များကိုရာခီလာကတင်ပြပေးပါမယ်ရှင
် Okay, ဘာမှမစင်စကလစမြဘမတယမကင်ပိုင်ပိုကန်ကီအစမေဒီကယ်ကောင်လိုက်စတန်တဖန်တွဲခန်းကရာချက်ဖက် NUG တုကောက်မော်ရကီလိုက်စတန်တကြီးကနေဘီယူချုပ်ချာတပ်လန်မန်ဘူစုခ်ဆာကောင်ကရာပပလာကီကွန်ဘူဟပ်ဟွန်ကနေမောပဒါပအမ်ဆွန်အေဖုန်တင်းချော့တာချောမုထွန်အခရာပန်ကုမ်ကုလာတမကညီလာခဲအတကလဲပေါက်တင်းချန်မိုက်ကောင်ကရာပယောအခရာပေါက်ယမ်အင်ပမောကဒဘူတလင်ဒါချိုက်တင်းစကိုင်းကောင်ကရာပလာကီကွန်ဘူဟပ်ဟွန်ကနေမောကရာပလတ်ပကရန်မိုက်မောကရာပဒါပအမ်ဆွန်ကရပယာဣတတိတန်လိုက်ယံပလောက်လန်ကီတီကွန်ပီယာပေဟွန်ကနေနော်ကီပတ်ချັງမိုင်ပွန်တီဖက်တီအန်ကပယံကပရော့ကတိတန်လိုက်မောကရာလတ်ကကရန်ဆွန်အီပမောဝုန်တင်ချပ်အကဒါပန်ကူမန်တတိဟေမခနန်ပမောချုပ်ချလန်မန်ပူစုခ်ဆာကဒါရော့ညေရော့မန်မိုင်ကရမန်ကွန်ဝီကန်ကီကရုံကရပယူကီကပယံကွန်ပီဟာပေဟွန်ပွန်တီဟူပွင့်တီအုတ်ကွန်ပီဟာပေဟွန်မိုင်လတ်ဟာပွင့်နိုင်ဘူပကူယမ်မိုင်ပွန်တီကလကကွန်ပီဟာပေဟွန်မိုင်ကူချီတေးတလိုက်မခကြောက်ပီယူကီကရပကယမ်အင်းပွိပလောက်ညေမာခွေကွေတဆန်ပိုင်မိုင်ပွိပအင်္ဂလာကွေညေဟိုက်ကွေတီဖန်ဟိပိုင်ပပပွန်တီယုံကရတုံတိုင်နော်ကီခိုဟိုက်ကွေတုံနေတေးတလိုက်ကရခိုင်ဝတီကီတီပရစ်အော့ဖ်ဆပရမ်မန်ကနေပပပွန်တီမုတ်ကရတုံတိုင်နော်ကီခိုဟိုက်ကွေရာမွန်လျာရင်မခွေချပယူကီကွန်ကွန်ကပချန်ကွန်ပီဟာပဟွန်ကနေကရပကယမ်အင်ပူပဟိုက်ပွန်တီတူခိုင်ညေတຽງအကောဟိုက်ကွေတုန်နေမခနန်ပမောကွန်ပီဟာပဟွန်ကပတင်ကပဂျွိုက်ကက်ကွေကရလူတုန်နေဒီတဆောဆောင်ပွန်ကွေကရချက်ညန်အေကပချန်ကွန်ပီဟာပဟွန်မိုင်ဆောဆောင်ပွန်ကွေကရနပ်ပြမေကပချန်ကွန်ပီဟာပဟွန်နော်အကဒပန်ကူမန်တတိပွန်ကွေကရတောင်းဟိတန်ရာချစ်ချစ်ကနေကတမန်ချိုင်ကရဝိန်လျောင်းခန်ခီပူပယူကန်ချောရောမ်ကွန်ပီဟာပီဟွန်ကွန်ပီမန်မြန်မာကောက်တီကဆိုဆန်ဒေပွန်ကီရီယန်ခီပမောချုပ်ချောအန်ယူဂျီချုပ်ချောပကဲကန်ချောကိုင်လုံကကရကီကောက်တငွေတီစငိုင်ဆိုဆန်ပွန်လေပွန်ကီရီယန်ခီပွန်ဒီယိုကန်ချောကရတမ်ကရဂျွိုင်းစွန်ကွန်ပီဟာပီဟွန်ကွန်ပီမန်မြန်မာတတိတလိုက်ပွန်ဒီပကတောင်းဟိစတန်လူချစ်ချီကနေဂျူပရီဂျူပမောကရအန်ကနေပမောချုပ်ချောလန်မန်ပူစုခ်ဆာပွန်ဒီစာကဇီဝါကဒါจุပ်ချောအန်ကီပွန်ဒီပလွိုင်ကလူပန်းမောပန်းမေကပ်ချန်จุပ်ချောအန်လွေจุပ်မိုင်ပမောဝါခန်ခီကဒါခီကော PACS pun diukan jokra tadi. Kerabat ada motion plus 74. Maka dah ada rekan kita feng kuat kan kimo kuai kui kerapun kita prefeng. Tadi terlai zamanan nain ko kui kerap. Pit tadi pemajukjo araka, pemaj AE ang A, mai pemajukjo tablet kuke MNTAA, mai pemaj taung TNNA, noki pungkuang diukan jo runan kada feng tadi telah kui kra tumne yang mokonan pomo taplen kui suksa kan ki pun di syau ka tsuka ki alu bang mo bang me ke piang ki no pun di yau tadi telah om pok yam pa ki di ngom di cak kene kada ki kau pon sengai to moi kau di sengai pun di alu ke piang rokain tumne tadi om an pomo cuk cok ku kan MNTAA ang arhom di yukan cok rapu pong mai ii pun di tangka us kepiang lain tadi terlai kada veng tipo yang pri jujur TNNA di kan ki ang ako pan mo jujur len TNLA pun di yum tepun pai pun di pri ka lai stang pang mo pang me tadi terlai om an no ki ko pun di yuka kan jo kra suksak kepiang ji ke va tadi terlai pun di kue kra tong hai stang pun jiji kene pan mo กระดาษดีหักแต่มันปลักกริมคันคีพันหมอกังจอนายกุ้ยกระหักควันตีติงทางตะตีตะลายอมปมอกระขีเก่าตั้งงานติมสงายปุ่นดียาวกะกังจอสตังเอ็นตะตีตะลายพันหมอกระปุ่นซึ่งประกาศกังจอกรุ่นนายไม้ปุ่นเปรย์กระดาษนายรุ่มปลายอังอาร้องกระปริกีเฟงหักแต่คันคีพันเอกดึกชักอังอากันเนกระดาษดีหักแต่ติมกุ้ยปะกุ้ยยาวตีกระดาษดีหักแต่ติงในบิดออังอาก็สังเดอยู่กันจอกระปรีดิเฟงสตังอันก็ให้พุ่นกุยกระลีเฮก็ให้พุ่นที่ยาวอีอมอันพันมกระรมตุงปลักระเอยาวที่ปลักเซคันขี้อังอากอให้พุ่นที่เป่านายจะตีตะลายส่งสั่งพุ่นที่หวยกิกระไว้ในปีเดอปมอจุดจอนายรุมปลายก็ให้ปลีกาลายสตังอมปมอกระไว้นาทูจิมิ้นแชมป์ปะโคกูเจ้าทุ่มเนียงกระปลักรืมอังอากอให้พุ่นยูกินายตุ่มแน่มาให้พุ่นปลีกิเวงตุ่มแน่เอวให้ปนที่ยาวติดตันหลายอมประมาณจุดจอตับแลนปุยสุขสักาวไอตีคิดปริศอบสิบรอมเมืองกันเนกระปอกเยมอินเวียงกิปุนยุกันจอนายติดตันหลายก็พันหมอปอกเยมอินเรียงเรียวนายกิอังละปุนที่กุยกระกุบพันหมอกระดาษนายรุมปลายแขนกิก็ให้กุยกระปิตีคิดตุ่มแน่เอวให้ปนที่ยาวติดตันหลายพันหมอกรงกรงกระปิยุกิแขนกิหมอเวียงเรียวก่อนปีหอบประหนตุ่มแน่นอกกิปุนที่ยาวติปีตติเอปุนกุยกระตองเฮสตังพันจุจีกระหักแต่เมืองแชมเฟิงปลักเซกระดาจีหักแต่ที่อุบควังจุดจอตับแลนกูแกน MNDAA แคนกีกระเวงลายชาพมจุดจอตับแลนปุยสุขสักไว้ที่ปุยปรีไม้ละทาปุยในกวนปุยหาปุยหันตะกะปุนกุยกระมัดพันหมอเนี่ยจ้องรอกวันตมูปุนกุยกระลากระซุมพมจุดจอ MNDAA ปรีกาลายสตังกระขี่เกาตังาดิมสงายปลักสงายปลักกวนอุดเกาจีไม้กระดีกอกกุ้งอังอากอปลักกวนอุดตีกระดากองมุ้งตาตนานทางายอังอาหุยที่ปุ้ยไม้ละทาปุ้ยในตะตีตะลายราบอกเอปุ่นกุยกระโตมกุเจ้าหุยปุ้ยกิดปลีไม้ละทาปุ้ยในกวนปุ้ยหอบพนตะเกอปุ้ยกุยกระมัดพันหมอเนี่ยจองฟัดอังอาไม้แรงเราจากงูแขนขี้กุยกระละกระซุ่มตะตีตะลายเอปุ่นกุยกระตองเฮพันมอสตังเอ็นมอสตังปะโตจุดจอบไปยูไก่กระดาจากพังแอนยูจีข้าวันยัดเพกร้องไลฟ์สตังแกร์แกไปคุยกับฟารอนฟารีไม้แกมกระพลัดประกรังสมบิตติตันไลแกสตังเต็มมาสมบุกเกิดจากคุยเฮ
ดีกันนี่กันหรอဒီများလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်